မင်္ဂလာပါရှင် RFA တုတ်တက်ရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်အနေနဲ့ရရကတုတ်တက်ရှင်တွေရဲ့ရင်းဖွင့်တဲ့တွေကိုတင်ပြပေးနေတဲ့ဒီစီစဉ်မှာအရင်ဦးဆုံးအေရီတိုင်းကြံကင်းမြို့နယ်ဘက်ကရင်းဖွင့်လာတာကိုတင်ပြပေးမှာပါနိုင်ငံတော်ကအခွန်တိုးမြင့်ကောက်ခံမဲ့ကြီးညာချက်နဲ့ပတ်သက်ပြီးကြုံနေရတဲ့အခြေအနေတွေကိုဒေသခံတဦးကရင်ဖွင့်လာပါတယ်။နားဆင်ကြပါရှင်
။နိုင်ငံတော်သမ္မတကြီးခင်ဗျာ။နိုင်ငံတော်ရဲ့အခွန်ကိုနှစ်ပေါင်းများစွာထမ်းဆောင်နေကြသောအခွန်ထမ်းပြည်သူပြည်သားများရဲ့အခက်အခဲများကိုဖြေရှင်းပေးပါဦး။ကျွန်တော်တို့အေယာဝီတိုင်းကြံကင်းမြို့နယ်မှာအခွန်ထမ်းပြည်သူပြည်သားများဟာစစ်အစိုးရအဆက်ဆက်အခွန်ရုံးကိုတွားရောက်အစစ်ဆေးခံတိုင်းအကြက်ကင်စစ်ဆေးမေးမြန်းမှုမှကင်းဝေးစေရန်အခွန်ဦးစီးကိုပုံမှန်9000မှ1000ဝန်းကျင်ကရော့ရသလိုဝန်ထမ်းများကိုလည်းစာရွက်စာတမ်းချေ2000မှ5000ဝန်းကျင်ပုံမှန်ပေးကြရပါတယ်။အခွန်ကိုလည်းအပြည့်အဝထမ်းဆောင်ကြရပါတယ်။သမရာကြီးဦးသိန်းစင်ရဲ့တန်ရှင်းသောအစိုးရကောင်းမွန်သောအစိုးရဆိုပြီးကြွေးကြော်တက်လာကစားကတော့သူတို့ကိုပေးဖို့မလိုတဲ့အကြောင်းခွန်ဦးစီးမှုများကပြောကြားသဖြင့်အာဏာပါဏာနဲ့အပြည့်အဝဝန်ထမ်းများကိုချိတ်ပြီးပေးခဲ့ကြရပါတယ်။သုံးသိန်းထက်မကျော်ရင်လက်ယူမှုမမြောက်ဘူးလို့နိုင်ငံတော်သမရာကြီးရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်ပိုင်းနဲ့ရတဲ့နဲ့အခွန်အခများကိုတိုးကောက်တော့မယ်အကြောင်းအတန်တွေထွက်ပေါ်လာပြီးနောက်ပိုင်းမှာတော့လက်လာပံ့ငွေများထွက်ပေါ်လာအောင်လှုပ်ဆောင်ပါတယ်။လှုပ်ရတဲ့ချက်မရတဲ့ချက်ရေနံချက်ဖို့ကလေးများကိုတိမ့်တရာကျော်အခွန်ထမ်းဆောင်ရမယ်ပြောသလိုအစိုးဆုံးကတော့အစိုးရတဲ့တက်ခါနေ့နောက်ဆုံးနှစ်မှာတော့ခေတ်ဆက်ဆက်အခွန်ဦးစီးမှုများလှုပ်လေလှုပ်ထားမရှိတဲ့အခွန်စစ်ခံပြီးတပတ်အကြာမှာတစ်ချိန်ပြန်လာခိုင်းပါတယ်။လုပ်ငန်းအခြေအနေအလိုက်သုံးသိန်းမကျော်သောလက်ငွေများကိုတောင်းယူပါတယ်။ဒီလိုတစ်ခါမှမခေါ်ဘူးလို့မသွားတဲ့လူတချို့ကဒီနေ့အတွက်အခွန်ပြင်ကုန်သွယ်လုပ်ငန်းကွန်များကိုလည်းတိုးမြင့်ကောက်ခံခဲ့ပါတယ်။နိုင်ငံတော်အစိုးရကအခွန်တိုးမြင့်ကောက်ခံဖို့ကြေညာချက်ဟာပုံမှန်ထမ်းဆောင်နေကြတဲ့သူတွေကသာဝင်ပြည့်စေပါသဖြင့်အမှန်တကယ်ကောက်ခံတင့်သူများကသာရှာဖွေပေါ်ထုတ်ကောက်ခံစီရင်ပါတယ်ခင်ဗျာ။
ကိုယ်တိုင်ဘက်ကရင်ဖွင့်လာတာတွေကိုလည်းတင်ပြပေးချင်ပါတယ်။ဆလင်းမြို့နယ်တောင်ပီလာကျေးရွာကဥအောင်မြင့်ဆိုသူကသူ့သမီးကိုရွှေခိုးမှုနဲ့ဆွဆွဲပြီးရဲကအတင်းဝင်ခံခိုင်းတာမှာသူ့သမီးကသူ့ခိုးတာမဟုတ်လို့ဝင်မခံတဲ့အတွက်ရိုက်နဲ့ခံခဲ့ရတဲ့အကြောင်းတွေကိုရှင်ဖွင့်ပြောပြလာပါတယ်
။မြလာပိုင်းတုံးရနေရပေါ့လေ။မနီနီဝင်ကိုရွှေခိုးပါတယ်ဆိုပြီးတော့ရဲကမတရားဖမ်းသိချုံတော်မီတော့ညှိမ့်မိုက်နှိပ်စက်လို့ပုံလို့ပါခင်ဗျာ။ကျေးရွာအုပ်စုဥက္ကဋ္ဌကိုလည်းတိုက်ထားတာမရှိဘူး။မကဲသောညာရွှေပြောက်လို့ဆိုပြီးတော့ရဲနဲ့တိုက်ပြီးတော့ဆွဲဖမ်းသွားတာခင်ဗျာခုစီပြန်လွတ်မပေးဘူးခင်ဗျာချုပ်ထဲမှာခင်ဗျာစနေချုပ်ထဲမှာနှစ်လပိုင်းဆက်စရဲနေတော့ငါရုံးထုတ်တယ်ခင်ဗျာခုမှုတရကမပေါ်ပေါက်မရှိဒီကလေးမကိုထိမ့်ထိမ့်ပေးပါဆိုတော့သူကအဲ့ဒီလိုကြီးနှုတ်ထားတာခင်ဗျာညာညုံးမရှိဘူးခင်ဗျာသူတို့ကဒီကလေးမလေးကိုလက်ဆွဲပြီးတော့ပါးတင်နာတယ်လေပိတ်ရိုက်ထားတယ်ခင်ဗျာလုံးနေလဲရိုက်ထားတယ်ခင်ဗျာရှင်ပြောက်တာကိုခိုးတယ်လို့ဝင်ခံခိုင်းတာပေါ့ကလေးမလေးကသူမီတော့မဝင်ခံတော့ကြတော့သူတို့ကရိုက်တာပေါ့ဗျာ
နောက်ထပ်ရင်ဖွင့်တဲ့တခုကတော့ရင်းနှင်းချောင်းကပါရင်းနှင်းချောင်းနဲ့နှစ်ဖာလုံးလောက်ပဲဝေးတဲ့ဘူးကျွန်းကျေးရွာလေးမှာလျှက်စစ်မီးရဖို့အတွက်အခက်အခဲဖြစ်နေရတဲ့အခြေအနေတွေကိုဒေသခံတူကအခုလိုရှင်းဖွင့်လာပါတယ်ရှင
်ဘူးကျွန်းဆိုတဲ့ရွာလေးမျိုးနဲ့နှစ်ဖာလုံးလောက်ပဲဝေးတယ်ရွာကလူတွေကလျှက်စင်မီလိုချင်ကြတယ်အဲ့လိုလိုချင်ကြတဲ့အတွက်ကျေးရွာမှာပတ်စံစုတယ်သိမရကြောလို့စုရလို့မလို့တတ်တိုင်တွေရောကျွန်တော်တို့ရွာတွင်းလိုင်းကျိုးတွေရောအတော်အတန်ပြည့်ပြည့်စုံစုံဖြစ်နေပြီသို့တော်လည်းပဲနိုင်ငံတော်ဘက်ကတန်ဖိုးမှုပိုင်ရန်ကြမ်းနေတဲ့အတွက်ရွာလေးကမီးမလင်းနိုင်နေဘူးတကယ်ဆိုလို့ရှိရင်ညနေ14-15မိုင်အကွာအဝေးမှာရှိတဲ့ကျေးလက်ဒေသကြီးတောင်မှလျှက်စင်မီကလင်းနေပြီဖြစ်တယ်ဘူကျွန်းကျေးရွာဟာညနေနှစ်ဖာလုံးလောက်ပဲအကွာအဝေးရှိတယ်ကျွာကလည်း300ကျော်လောက်မှတ်တည်ပြီးတော့ထားတဲ့ငွေရှိတယ်။အဲ့လိုအခြေအနေမျိုးကမီးမလင်းနိုင်မဲ့ဖြစ်နေတဲ့ကိစ္စပေါ်မှာသက်ဆိုင်ရာတာဝန်ရှိသူတွေဒီနေ့ကဘူးကျွန်းကျေးရွာမီးလင်းရေးကိုအမြန်ဆုံးဖြည့်ဆည်းဆောင်ရွက်ပေးစီလို့ကြောင်းအားရတယ်မှာတင်ပြလိုက်ပါခင်ဗျာ။
ကိုတိုင်းမင်းလာမြို့နယ်ကကြေးရွာတချို့မှာလည်းလျှက်စစ်မီးရဖို့အတွက်အခက်အခဲတွေကြုံနေရပါတယ်တဲ့ဒေသခံတူဦးကရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်
။မင်းလာမြို့ရဲ့မြို့နယ်ထဲမှာပါတဲ့ရွာပေါင်းက148ရွာရှိတယ်။အဲ့ဒီထဲမှာရတဲ့ရွာကရွာ50လောက်ပဲရှိပါဦးမယ်။လင်းတဲ့ရွာတွေဆိုရင်အနည်းဆုံးတအိမ်ကို5သိန်းခွဲကနေပြီးတော့10သိန်းဝန်းကျင်လောက်ထိကျပါတယ်။နိုင်ငံတော်ကချပေးတဲ့ငမယ်စီးရအဖြစ်မှရှိသေးတယ်။ကျန်တဲ့ဥစ္စာကရွာနေပြီးတော့တဦးချင်းချက်ဝင်ဝင်နဲ့တိဆောက်ရတာဖြစ်ပါလေအဲ့ဒီလိုလိုတိဆောက်ဖို့တော့ငွေရပြည်သူတွေကမရှိပါဘူး line swap mate တင်တဲ့ဥစ္စာမှာငွေတွင်းထားတဲ့သိန်း100နဲ့သိန်း80ကြားကိုဘန်အပ်ပြရမယ်စာအုပ်ထဲမှာအဲ့ဒီငွေစည်းရင်းရှိမှမီလင်းကော်မတီဖွဲ့ထားတဲ့15ယောက်ကငွေတွင်းထားတဲ့ဘန်စာအုပ်ကမိတူရဲ့ အဲ့ဒါကိုပူပေါင်းပြီးတော့တင်မပဲလိုင်းဆွဲခွင့်ကြတယ်သူတို့စနစ်မှာကတမိုင်980ပေကို3300ကုန်ကြမှာပဲလိုင်းအချစ်ကိုမီးလင်းလို့ရမယ်လို့ငွေကတော့ဗန်မာသွန်းထားပြီးဗန်စာအုပ်ကထွက်တယ်ထွက်ပြီနဲ့သူတို့ပြောတဲ့3100ဝင်းမြင့်ရှိတဲ့စာအုပ်မဖြစ်ဘူးလေ40 50ဟုတ်စာအုပ်ဆိုတော့ဘောင်ဝင်တဲ့စာအုပ်မဟုတ်တဲ့အတွက်လိုင်းတိဆောက်ခွင့်ကိုမရသေးဘူးလေဒါရောက်မလို့ငွေသွင်းထားတာပဲရှိတယ်ဘူးချိန်ပြီးတော့လိုင်းတွေကဖိင်းညက်မှာရှိတဲ့အတိုင်းလင်းမလာသေးပါဘူ
းဒီတစ်ခါတင်ပြမှာကတော့ရခိုင်ပြည်နယ်ဘက်ကပါရန်ပြဲမြို့နယ်ကရဲဝင်တန်းတချို့ဟာအရက်ချက်ဖိုးရီစီကနေတပ်ဖွဲ့ရန်မုံငွေဆိုပြီးငွေကြေးတွေကောက်ခံနေတဲ့အကြောင်းတွေကိုဒေသခံတူကလည်းရှင်းပြပြပြလာပါတယ်
။ရန်ပြဲမြို့မှာတိုးရက်ချက်တာတွေရှိတယ်။တိုးရက်ချက်တဲ့နေတွေရှိတဲ့အခါဒီမှာလူရဆင်းရဲတဲ့အခါဥပဒေမှာပြဋ္ဌာန်းထားတာဖိုးကတဖိုးပဲပြဋ္ဌာန်းထားတယ်။ဆင်းရဲတဲ့အခါနေရာခွေးပြီးရှေ့ရတယ်လို့အဲ့လိုခွေးရှက်တဲ့အတွက်ကြောင့်ရွာတရွာကိုစေသိမ့်ဆိုစေသိမ့်ရေစခန်းဟိုငေါသိမ့်ဆိုငေါသိမ့်သူတို့ကကောက်ပြီးစားတာ။ကောက်ထွက်တာကဒီရေတက်ပြဆန်းရေရေတက်ပြသူတို့အဲ့ဒီငွေကိုသွားပြီးတောင်းတယ်တောင်းလို့ရလာရင်သူတို့ကဟိုမဖမ်းဘူးဒီရေအုပ်ရှုံလွင်ဆိုတဲ့ပုံကအခုမှရောက်တာဒါလည်းပဲရှိရကအဲ့ဒီရေအုပ်ကဘာမှမသိဘူးလိုင်းကြီးတစ်နှစ်ကိုရမ်းမြေတစ်မျိုးလုံးက360နဲ့200ကျားမှသွင်းရတယ်အဲ့ဒီငွေကိုသူတို့ကရေတပ်ဖွဲ့တစ်ခါရမုံငွေဆိုပြီးလုံးအမှန်ရေတပ်ဖွဲ့မှာတစ်ခါမှရမုံကဘာမှမရှိဘူ
းရန်ကုန်မြန်ကုန်းကရေးလာတဲ့စာအုပ်လည်းတင်ပြပေးမှာပါမြန်ကုန်မြို့နယ်အမှတ်2ရပ်ကွက်နေအိမ်တအိမ်ကအိမ်အကူကလေးငယ်နှိဆက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဥပဒေနဲ့ညီဆောင်ရဲပေးစီလိုတဲ့အကြောင်းကို RFA ကနေတဆင့်အခုလိုရှင်းပြလာပါတယ်ရှင်
။မြန်ကုန်မြို့နယ်အမှတ်2ရပ်ကွက်ဒေါ်လာပန်းလန်းချက်အမှတ်14မှာနေတဲ့ရှစ်နှစ်ဦးရဲ့ဇနီးဟာ12နှစ်အရွယ်မြန်မာစကားမပြောတတ်တဲ့မိန်းကလေးငယ်တဦးကိုခေါ်ယူမွေးစားထားပါတယ်။ဒါပေမဲ့အဲ့ဒီမိဘမဲ့တိုင်းရင်းသူမိန်းကလေးတဦးကိုမကြာခဏဆိုသလိုပဲရိုက်နှက်နှိဆက်မှုတွေပြုလုပ်နေရကိုပတ်ဝန်းကျင်ကလူတွေကလည်းစိတ်မချမ်းမြေ့စွာမြင်တွေ့နေရပါတယ်။ဧပြီလ9ရက်မနေ့7နာရီလောက်ကအဲ့ဒီမိန်းကလေးကခွဲကြံစည်းကိုလက်တွေမှာသွေးစွန်းပြီးတော့ရောက်လာပါတယ်။ခွဲကြံစည်းမှာရှိတဲ့ပြည်သူတွေကအကျိုးအကြောင်းမေးကြည့်တော့အိမ်ရှင်ရှင့်နေအမျိုးသမီးကရိုက်နှက်ထားတာဖြစ်တယ်လို့သိရလို့မခံမရက်နိုင်ဖြစ်ပြီးတော့သက်ဆိုင်ရာနေမြေရဲစခန်းကိုအကြောင်းကြားပေးပို့တိုင်ကြားခဲ့ပါတယ်။ဒါကြောင့်မို့ခဝဲကြံဈေးသူဈေးသားတွေအနေနဲ့ရေများရေနိုင်ငွေများငွေနိုင်မဖြစ်ဘဲနဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့အတွက်ဝန်ကြီးချုပ်ကိုလေးစားစွာနဲ့ခဝဲကြံဈေးသူဈေးသားတွေက RFA ကနေတဆင့်တင်ပြတိုင်ကြားပါတယ်ရှင
်။ RFA တော်တဲ့ရှင်ပေးစာပြန်စာခဏပါရှင်။တော်တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုအခုလိုဒီစီစဉ်ကနေရှင်းပြလိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်။bemis@rfa.org ကိုပို့နိုင်ပါတယ်ရှင်။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။